အမေရိကန်သမ္မတတော်နဲ့ထွားမှာဂျပန်နိုင်ငံကိုလျှည့်ရတာနိုင်ငံတော်ခီးစဉ်နဲ့ဒီကနေ့အစောပိုင်းမှာရောက်ပါတယ်။ဂျပန်နိုင်ငံခြားရေးဝန်ကြီးတာရိုကိုနိုကသမ္မတထရွန့်နဲ့သမ္မတကတော်မလာနီယာတို့ကိုကော်ဇောနီခင်းပြီးတော့ကြိုဆိုခဲ့တာပါ။ခီးရောက်မဆိုင်မှာပဲဂျပန်ဆိုင်ရာအမေရိကန်သံအမတ်နေအိမ်မှာကျင်းပတဲ့အခမ်းအဝေးကိုသမ္မတထရွန့်တက်ရောက်ပြီးတော့အမေရိကန်နဲ့ဂျပန်စီးပွားရေးကောင်ဆောင်တွေကိုမိန့်ခွန်းပြောခဲ့ပါတယ်။အမေရိကန်ဂျပန်ကုန်သွယ်ရေးနှစ်နိုင်ငံသဘောတူညီမှုရဖို့နှစ်ဦးနှစ်ဖက်ကြိုးပမ်းဆောင်နေတယ်လို့ပြော့ကွက်ဟာကွက်တယ်ရှိနေတာကိုလည်းသမ္မတထရွန့်ကထောက်ပြခဲ့ပါတယ်။လက်ရှိညီနိုင်နေကြတဲ့နိုင်ငံကုံသွေးရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြီးရင်တော့ပိုပြီးမြတ်တာတဲ့ကုံသွေးရေးဖြစ်လာမယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံမှာပိုးပြီးတော့ရင်းနှီးမြှုပ်နှံကြဖို့လဲသမ္မတထရမ့်ကဂျပန်စီးပွားရေးလုပ်ငန်းရှင်တွေကိုတိုက်တွန်းသွားခဲ့တာပါ။မနက်ဖြန်တနင်္ဂနွေနေ့မှာတော့ဂျပန်ဆူမိုနဘာပွဲနောက်ဆုံးနေ့ကိုသမ္မတထရမ့်တက်ရောက်မယ်လို့အစီအစဉ်ထားပါတယ်။တနင်္ဂနွေနေ့မှာပဲဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့သမ္မတထရမ့်တို့ကောက်တီအတူရိုက်ဖို့လဲရှိပါတယ်။လာမယ့်တနင်္လာနေ့မှာတော့ဂျပန်ဧကရာဇ်ဘုရင်တင်တဲ့သမ္မတထရမ့်တွေ့ဆုံမှာပါ။သမ္မတထရမ့်ရဲ့ခီးစဉ်ကနေနိုင်ငံကုံသွေးရေးနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်နိုင်ခြင်းနဲ့ပတ်သက်ပြီးအမေရိကန်အစ်စ်မြေအရာရှိကို VOA ကမေးမြန်းရမှာတော့ထရမ့်နဲ့မစ္စတာအာဘေရိုရဲ့တင်းနှင်းလာနေမှာပူးတွဲကျင်းပမဲ့တင်းစားရှင်းလင်းပွဲမှာနိုင်ငံဆက်ဆံရေးနဲ့ပတ်သက်တဲ့ကြေညာချက်တွေထုတ်ပြန်ဖို့ရှိတယ်လို့ပြောပါတယ်။